Welcome to the Voice of America in Burmese.
Mingla nyin nigin ma tora shin ni tani da amaw ban pye ja wa yi la khmyar. VOA American tan yan 2019 khu ne December 9 ye cha da pari ni nyat nigin a season ni go Myanmar sa ran jay nya ni 6 nay kwen ni 9 nay thi Washington DC myo daw ga ni line no meter 2925 ru ga ni dai yai tin set ni ba bi.ကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တယ်လို့တခြားနိုင်ငံတွေလည်းလိုက်ပါဆောင်ရမယ်ဆိုတော့တန်တရားမရှိတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောလိုက်ပါတယ်နီပေါ်နိုင်ငံမှာဒုတိယနဲ့နောက်ဆုံးအကြိမ်ဖြစ်ကျင်းပနေတဲ့ရွေးကောက်ပွဲမှာနီပေါ်နိုင်ငံသားတန်းတဲ့ချီမဲပေးနေပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူညင်ညာပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာอิสราเอลและปาเลสไตน์จาอญิงปွားနေတဲ့เยรูซาเล็มမြို့ကိုอิสราเอลနိုင်ငံရဲ့မြို့တော်အဖြစ်သမ္မတทรัมป์ကအသိမှတ်ပြုဖို့ဆုံးဖြတ်လိုက်တဲ့အပေါ်နိုင်ငံတကာရဲ့ဝေဖန်တုံ့ပြန်မှုတွေထွက်ပေါ်လာပါတယ
် He is appeasing religious extremism here and abroad and he has dealt
ဒီအကြောင်းသတင်းတွေပြီးမှတင်ဆက်သွားဖို့ရှိသလိုရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုအလိုက်ဖယ်ရှားရှင်းလင်းခဲ့တယ်ဆိုတဲ့အပေါ်မှာဒီအမေရိကန်အောက်လွှတ်တော်ကနေပြီးတော့ဒီအဆိုပြုချက်တရက်ကိုအတည်ပြုလိုက်တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်တခါနိုင်ငံကသတင်းတပုတ်မှာတော့အသက်15နှစ်အရွယ်မှာအိမ်အောင်ပြုဖို့ဖိအားပေးမှုကိုတွန်းလှန်ခဲ့တဲ့မလဝီကမိန်းကလေးငယ်တူဦးကိုအခမဲ့ပညာသင်ကြားခွင့်ရရှိတဲ့အကြောင်းတွေကိုလည်းတင်ဆက်အောင်ပါပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
เยรูซาเล็มကိုอิสราเอลနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တယ်လို့တခြားနိုင်ငံတွေလည်းလိုက်ပါဆောင်ရွက်ကြမယ်ဆိုတာကိုတန်တရားမရှိကြောင်းอิสราเอลဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကဒီကနေ့ပဲပြောဆိုလိုက်ပါတယ်တယ်လီဗီမြို့မှာရှိတဲ့အမေရိကန်တန်ယုံကိုเยรูซาเล็มကိုပြောင်းရွှေ့ပြီးနောက်တခြားနိုင်ငံတွေလည်းလိုက်ပါပြောင်းရွှေ့ကြမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါတခြားနိုင်ငံတွေနဲ့လည်းอิสราเอลဆိုရဆက်သွယ်ဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့နိုင်ငံရေးဝန်ကြီးဌာနမှဒီကနေ့ပြောကြားတဲ့မိန့်ခွန်းမှာอิสราเอลဝန်ကြီးချုပ်ကပြောမသွားခဲ့ပါဘူးဖြစ်ထွန်းမှုတွေအတွက်အသင့်ဖြစ်နေအောင်ပြင်ဆင်တဲ့အနေနဲ့อิสราเอลကတင်ပြထားတဲ့နောက်ဘက်ကန်ဒီတာမှာလွန်ကျော်ရေးအတွက်တပ်ဖွဲ့ဝင်တွေတွန်းမြင်ချထားခဲ့ကြောင်းလည်းอิสราเอลစစ်တပ်ကကြေညာထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုလိုက်ပြီးဆက်စုနှစ်နဲ့ချီချင်းသုံးလာတဲ့အမေရိကန်ရဲ့မူဝါဒကိုပြောင်းလဲလိုက်ကြောင်းမနေ့တုန်းကပဲအင်ဗီရိုကနေကြေညာလိုက်တာပါ။တယ်လီဗီမှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုပြောင်းဖို့နိုင်ငံခြားရေးဝန်ကြီးဌာနကိုညွှန်ကြားထားကြောင်းလည်းမနေ့တုန်းက17မိနစ်ကြာမင်းကမှပြောဆိုခဲ့ပါတယ်။ပါလက်စတိုင်းသမ္မတမာဂမော့အပတ်စ်ကတော့သမ္မတထရန့်ရဲ့အစီအစဉ်ဟာညဉ့်ညဲရေးလုပ်ငန်းစဉ်မှာအမေရိကန်ရဲ့ဦးဆောင်မှုအခမ်းအနားကိုဆွံ့လွတ်လိုက်တဲ့လို့ရဲ့အဖြစ်ပြောဆိုလိုက်တယ်လို့ဟာမတ်စ်အဖွဲ့ရဲ့အကြီးအကဲအစ်မီဟန်နီယာကလည်းပါလက်စတိုင်းသားတွေအနေနဲ့အထွတ်မြတ်ထားတဲ့နယ်မြေတွေကိုကာကွယ်နိုင်တဲ့နည်းလမ်းတွေရှိကြောင်းပြောဆိုခဲ့ပါတယ်။ယေရုရှလင်နဲ့ပတ်သက်လို့ဥပဒေကြောင်းရဲ့ရည်ရွယ်ချက်ကိုထပ်လောင်းအတည်ပြုပြောဆိုဖို့လဲပါလက်စတိုင်းတို့ကကုလသမဂ္ဂလူညွန်ရေးကောင်စီကိုစာစောင်ပေးဖို့တိုက်တွန်းထားပါတယ်
။ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာချက်အပေါ်နိုင်ငံတကာအသိုင်းအဝိုင်းကချက်ချင်းဆိုသလိုတုံ့ပြန်ခဲ့ကြပါတယ်။ဒီလိုလှုပ်လိုက်တာကြောင့်အစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေကိုပြန်ပြီးစွပေးသလိုဖြစ်သွားစေနိုင်တာပါ။ကုလသမဂ္ဂအထူးရမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့စိတ်အေးအေးထားပြီးသင်းရင်းခံကြဖို့တိုက်တွန်းခဲ့ပါတယ်။ပါလက်စတိုင်းခေါင်းဆောင်မာမော့စ်အဘတ်စ်ကတော့သမ္မတထရန့်ရဲ့ဂျေရုဆလင်နဲ့ပတ်သက်ပြီးကြေညာချက်ဟာဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေမှုကနေအမေရိကန်တို့နှုတ်ထွက်တဲ့ကြေညာချက်ပဲဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။อิสราเอลเนี่ย1989ခုနှစ်မှာငြိမ်းချမ်းရေးစာချုပ်ကိုပထမဆုံးအာရဗ်နိုင်ငံအဖြစ်နဲ့လက်မှတ်ရေးထိုးခဲ့တဲ့အီဂျစ်နိုင်ငံကတော့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ခက်မြန်မြန်ပဲအပြစ်တင်တုံ့ပြန်ပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်ကစိတ်မကောင်းစရာဖြစ်ကြောင်းနိုင်ငံတကာဥပဒေထွေးနဲ့လည်းမညီကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုလည်းလစ်လျူရှုထားတဲ့ဒီဆုံးဖြတ်ချက်ကိုပြင်သစ်ကတော့အတိအမှန်မပြုဘူးဆိုပြီးတော့ပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုလိုက်ပါတယ်ရှင်။
နယူးယောက်မြို့ထရန့်တာဝါမှာပြီးခဲ့တဲ့နေ့တည်းရုရှားတွေနဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်လို့ဒေါ်နယ်ထရန့်ဂျူနီယာဟာဖခင်ဖြစ်သူဒေါ်နယ်ထရန့်နဲ့ဆွေးနွေးခဲ့တာတွေကိုလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်ရမှာဖြေကြားဖို့ညှင်းဆန်းခဲ့ပါတယ်။ တဲ့နောက်တွေကိုရှောင်ရှားပြီးလွတ်တော်နောက်ဖက်ပေါက်ကရောက်လာတဲ့ Trump Jr. ကိုတော့မနေ့တုန်းကအောက်လွတ်တော်ထောက်လှမ်းရေးကော်မတီမှာ၈နှစ်ကြာမေးမြန်းခဲ့ကြတာပါ။သမ္မတ Trump ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ရုရှားလိုချာပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ထောက်လှမ်းရေးကော်မတီဝင်ဒီမိုကရက်ထိပ်တန်းအမတ်တူဖြစ်တဲ့ Adam Schiff ကတော့ Trump Jr. မေးခွန်းအများစုကိုဖြေကြားသွားပေမဲ့ရုရှားရင်းနဲ့တွေ့ဆုံခဲ့တာကိုမေးမြန်းရမှာတော့ရှင်းနေတဲ့အမှုတွေကြားစောင့်ထိုင်းရမယ့်ဝတ္တရားအများဆိုပြီးဖြေကြားဖို့ငင်းဆန်ခဲ့တဲ့အကြောင်းပြောပါရတယ်။အဲဒီချိန်တုန်းကသမ္မတလောင်းဖြစ်လို့ရှားနေတဲ့ဖခင်ဖြစ်သူနဲ့စကားပြောတဲ့အချိန်မှာရှင်းနေတယောက်ရှင်းနေခဲ့ကြောင်း Trump Jr. ကပြောဆိုခဲ့တာပါ။ Democrat ကိုယ်စားလှယ် Skiff ကတော့ Trump တို့သားဖရဲ့ဆွေးနွေးမှုတွေဟာစောင့်ထိုင်းရမယ့်ကိစ္စတွေဖြစ်တယ်လို့မယုံကြည်ကြောင်းပြောဆိုခဲ့ပါရတယ်။ရုရှားရင်းနဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေပါဝင်လွှတ်တော်အမတ်တွေသိကျင်တဲ့မေးခွန်းတွေကိုတော့မမှတ်မိဘူးလို့ပြောဆိုခဲ့တဲ့အကြောင်းလဲမနေ့တုန်းကကြားနာစစ်ဆေးမှုမှာရှိနေသူတွေကပြောဆိုခဲ့ကြတာပါ Democratic Party ကပြန်ပြတ်သမ္မတလောင်း Hillary Clinton တိုက်ခါကြစီမဲ့အချက်လက်တွေပေးဖို့ဂရိပြုထားတယ်လို့ဆိုတဲ့ရုရှားရှင်းတွေကိုဖခင်ဖြစ်သူရဲ့ရုံးခန်းရှိရာ Trump Tower မှာပြီးခဲ့တဲ့နှစ်ဇွန်လတဲ့ Trump Jr. တွေ့ဆုံခဲ့တာဖြစ်ပါတယ်တွေ့ဆုံခဲ့တဲ့အချိန်တုန်းကဖခင်ဖြစ်သူကိုမပြောပြခဲ့ပေမဲ့နောက်ပိုင်းမှာတွေ့ဆုံမှုနဲ့ပတ်သက်တဲ့ email တွေလူသိရှင်ကြားပေါက်ကြားခဲ့ရမှာတော့ဖခင်ဖြစ်သူကိုပြောပြဖြစ်ခဲ့ကြောင်းလဲ Trump Jr. ကပြောဆိုထားပါတယ်
။ American ပြည်ထောင်စု California ပြည်နယ် Los Angeles မြို့အနီးမှာဒီသတင်းပတ်အတွင်းမီးလောင်ကျွမ်းနေတာမှာ6တွေ့တဲ့လေပြင်းကြောင့်မီးငြိမ်းသတ်မှုတွေကိုအဟန့်အတားဖြစ်စေပြီးဒီကနေ့ကြာသပတေးနေ့မှာတော့မီးလောင်မှုကအလွန်အမင်းဆိုးဝါးလာနိုင်တယ်လို့တောင်ပိုင်း California အာဏာပိုင်တို့ကသတိပေးထားပါတယ်။ခမန်းထားတဲ့မီးလောင်မှုအတိုင်းအတာကိုထိန်းချုပ်နိုင်မဲ့အရင်းအမြစ်တွေမရှိဘူးဆိုပြီးကယ်လီဖိုးနီးယားမိသက်ဌာနရဲ့ညွှန်ကြားရေးမှူးကင်ပင်လော့ကပြောဆိုပါတယ်။တနအီကို၄တိုင်နှုန်း120ကီလိုမီတာနှုန်းနဲ့ညလုံးပေါက်ဆက်တင်တိုက်ခတ်မယ်လို့ခမန်းထားတာနဲ့အတူလူတွေနိုးနိုးကြားကြားအိတ်ကြဖို့အန္တရာယ်ရှိနိုင်တဲ့အခြေအနေမျိုးစပြီးတွေ့တာနဲ့ဘေးလွတ်ရာရွှေ့ပြောင်းကြဖို့ကိုလည်းလော့စ်အန်ဂျလိစ်မိသက်ဌာနအကြီးအကဲကသတိပေးထားတယ်လို့တခြားတာဝန်ရှိသူတွေကလည်းတိုက်တွန်းပြောဆိုနေကြပါတယ်။လော့စ်အန်ဂျလိစ်နဲ့ဗင်တူရာတို့ကလူပေါင်း2,300ကျော်ဘေးလွတ်ရာပြောင်းရွှေ့ထားပြီးဖြစ်ကြောင်းမြို့တော်ဝန်ကပြောပါတယ်။အခုကြာသပတေးနေ့အစောပိုင်းမှာတော့လော့စ်အန်ဂျလိစ်နဲ့ဗင်တူရာခရိုင်တို့အတွင်းမှာတော်မီလောင်ကျွမ်းမှု၄ခုဖြစ်နေပါတယ်။လော့စ်အန်ဂျလိစ်မြို့ရဲ့အနောက်မြောက်ဘက်ကီလိုမီတာ90မှာရှိတဲ့ Thomas မှာမီးလောင်မှုကအကြီးမားဆုံးဖြစ်နေပြီးဟက်တာ36,000ကျော်လောင်ကျွမ်းခဲ့ပြီးအဆောက်အုံ150မီးတဲပါသွားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နီပေါ်နိုင်ငံမှာဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်နောက်ဆုံးအကြော့သမိုင်းဝင်ရွေးကောက်ပွဲမှာနီပေါ်နိုင်ငံသားတန်းနေချီစတင်မဲပေးနေကြပါပြီ။ကိုယ်စား295ဦးပါဝင်တဲ့လွှတ်တော်နဲ့ဒေသနာလွှတ်တော်9ခုအတွက်ဒုတိယနဲ့နောက်ဆုံးအကြိမ်ဖြစ်ဒီကနေ့ရွေးကောက်ပွဲတွေကျင်းပနေကြတာပါ။နိုဝင်ဘာ26ရက်နေ့ကနီပေါ်နိုင်ငံမြောက်ပိုင်းဒေသတွေမှာရွေးကောက်ပွဲတွေကျင်းပခဲ့ပြီးတဲ့နောက်ဒုတိယအကြိမ်ဖြစ်ဒီကနေ့ကျင်းပတဲ့တောင်ပိုင်းဒေသကရွေးကောက်ပွဲမှာတော့မဲဆန္ဒရှင်12တန်းလောက်မဲပေးကြမှာဖြစ်ပါတယ်။အသည့်ရွေးကောက်တင်မြှောက်ခံခဲ့ရတဲ့လွှတ်တော်တွေအနေနဲ့သက်ဆိုင်ရာဒေသတွေကိုအမည်ပေးရွေးချယ်ရမှာဖြစ်တယ်လို့ဒေသနာဥပဒေတွေကိုလည်းရေးဆွဲကြရမှာပါလူထုသေဆုံးပြီးဒါဇင်နဲ့ချီတန်ရခဲ့တဲ့ပထမတစ်ချိန်ရွေးကောက်ပွဲမှာတန်ငင်ကသူ့ထက်တန်ရုပ်ချက်ဖက်မှုမျိုးတွေနောက်ထပ်မကြုံအောင်ရည်ရွယ်ပြီးမဲယုံတွေမှာထောင်နဲ့ချီရဲ့ရဲတွေစစ်သားတွေကိုလည်းလွန်ကျွေးချထားပါတယ်ရွေးကောက်ပွဲမှာတော့အထက်ကနိုင်ငံအင်အားစုတစ်ခုဖြစ်တဲ့မော်စီတုံးဝါလီသဘောဟောင်းအနေနဲ့အတိုက်ခံကွန်မြူနစ် UML ပါတီတို့ကအထက်အနိုင်ရလိမ့်မယ်လို့လည်းအကဲကတ်တွေခန့်မှန်းနေကြပါတယ်ဒီပေါ်နိုင်ငံမှာဆန္ဒပြလို့ရှာမှုတွေနဲ့တိုင်းပြည်ကိုအုပ်ချုပ်နေတဲ့ဘီရင်ကို2006ခုနှစ်မှာဖယ်ရှားခဲ့ပြီးနောက်ဆက်စုပ်နေတစ်ခုကြာပြည်တွင်းစစ်အဆုံးသတ်ခဲ့ပေမဲ့ဒီမိုကရေစီပေါ်တွင်းရေးမှာကြန့်ကြာနေခဲ့တာပါ။ရာစုနှစ်နဲ့ချီတည်ရှိလာခဲ့တဲ့ဘီရင်စနစ်2008ခုနှစ်မှာအဆုံးသတ်ခဲ့ပေမဲ့နိုင်ငံရေးပါတီတွေရဲ့ခါတီးရဲ့ပြန်ဆိုင်မှုတွေသူထွက်တံရုံလူမျိုးရေးပြစ်ကတ်တွေကြောင့်ဖက်ဒရယ်ဆိုရအုပ်ချုပ်မှုပုံစံကျင့်သုံးမဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုတော့2015ခုနှစ်ရောက်မှပြဋ္ဌာန်းနိုင်ခဲ့တာလည်းဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာလိင်တူချင်းလက်ထက်ခွင့်ကိုတရားဝင်အတည်ပြုလိုက်ပါပြီ။လိင်တူချင်းလက်ထက်ခွင့်ဥပဒေချမ်းကိုအောက်လွှတ်တော်မှာဒီကနေ့ကြာသပတေးနေ့မဲခွဲဆုံးဖြတ်ပြီးအတည်ပြုတာပါ။အောက်လွှတ်တော်အမှတ်150မှာကန့်ကွက်သူ4ဦးပဲရှိခဲ့ပါတယ်။အခုလိုအတည်ပြုလိုက်တာကြောင့်လက်ထက်ချင်းကိုအဓိပ္ပာယ်ဖွင့်ဆိုမှုကိုအရင်ကတော့အမျိုးသားတဦးနဲ့အမျိုးသမီးတဦးပေါင်းစည်းခြင်းဆိုတာကနေလူ2ဦးပေါင်းစည်းခြင်းအဖြစ်ပြောင်းလဲလိုက်ပါတယ်။ ချစ်ချင်းမြတ်တာဒန်းထူညီမျှမှုနဲ့လေးစားမှုတို့အတွေ့နေ့တနေ့အဖြစ်ဝန်ကြီးချုပ်မာကွန်တန်ဘူလ်ကပြောဆိုပါတယ်လွှတ်တော်မှဒီဥပဒေချမ်းကိုအတည်ပြုနိုင်ရေးဥတည်စေခဲ့တဲ့အငင်းပွားပွဲအလွတ်တဘောလူထုစန္ဒကောက်ယူမှုကိုဝန်ကြီးချုပ်ကဦးစီးဆောင်ရွက်ခဲ့တာပါအထက်လွှတ်တော်ကဒီဥပဒေချမ်းကိုထောက်ခံမဲ43မဲကန့်ကွက်မဲ12မဲနဲ့ပြီးခဲ့တဲ့သတင်းဘက်ကအတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့အောက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်လင်းတူချင်းလက်ထက်ခွေဥပဒေကတော့ရှိလာတဲ့မှာတရားဝင်တက်ရောက်မှုရှိမှာဖြစ်ပါတယ်ထိမ်းမြလက်ထက်လူသူတွေအနေနဲ့အာဏာပိုင်တွေကိုတလကြိုတင်အကြောင်းကြားစာပေးပို့ရမှာကြောင့်လင်းတူချင်းလက်ထက်ပွဲတွေကတော့လာမယ့်ဇန်နဝါရီလလောက်မှာစတင်လာမယ့်ပုံရှိပါတယ်ရှင
်ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးကိုထိခိုက်အောင်လုပ်နေသူတွေအဖြစ်အမေရိကန်ကသတ်မှတ်လိုက်တဲ့သူတွေပေါ့အမေရိကန်ကပြည်ဝင်ဗီဇာထုတ်မပေးဖို့ကန့်သတ်လိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံကအဓိကတက်ခဲနိုင်ငံရေးပါတီကိုဖျက်သိမ်းလိုက်တာပါတီခေါင်းဆောင်တွေကိုရွေးကောက်ပွဲနိုင်ငံရေးမှာပါဝင်ခွင့်မပြုတာတက်ခဲခေါင်းဆောင်ခန်ဆူခါကိုဖမ်းဆီးချင်းချထားတာရပ်ဖက်လူမှုဖွဲ့စည်းရေးနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေဟာဒီမိုကရေစီနဲ့လူ့ခွင့်ရေးကိုထိခိုက်စေကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခဲ့သူဟက်တာနော်ရကမနေ့တုန်းကပဲပြောဆိုလိုက်တာပါအမေရိကန်ပြည်ဝင်ခွင့်ဗီဇာထုတ်မပေးဖို့ကန့်သတ်ခံခဲ့ရတဲ့သူတွေဟာဘသူတွေဆိုတာကိုထုတ်မပြောရင်မလဲမိသားစုဝင်တွေအပေါ်မှာပါကန့်သတ်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်းနေဇူလိုင်လာတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနှစ်ပေါင်းများစွာကမ္ဘောဒီးယားကိုအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာအတက်ကန်နိုင်ငံအင်အားစုတွေကိုတည်တည်ဖိနှိပ်လာခဲ့တာပါတက်ကန်ကမ္ဘောဒီးယားအမျိုးသားကက်တင်ပါတီကိုလည်းတရားဝင်ချုပ်ကစတင်မာလာထဲမှာပဲဖျက်သိမ်းလိုက်တယ်လို့ပါတီခေါင်းဆောင်ကလည်းဖန်ဆီးထောင်ချခဲ့ပါတယ် VOA American အသံ RFA လွတ်လပ်တဲ့အာရှသံပါဝင်အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ Radio Season တော်တော်များကိုပိတ်လိုက်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေအရက်ဖက်လူမှုဖွဲ့စည်းရေးပေါ်ကန့်သတ်မှုတွေလည်းလုပ်ခဲ့တာပါ American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့အတက်ကန်ပါတီကိုနိုင်ငံရေးလုပ်ငန်းတွေပြန်လည်လုပ်ခွင့်ပေးဖို့ပါတီခေါင်းဆောင်ကိုလွှတ်ပေးဖို့အရက်ဖက်လူမှုဖွဲ့စည်းရေးနဲ့သတင်းမီဒီယာတွေကိုအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီလွတ်လပ်စွာလုပ်ကံ့ငွေပြုဖို့လည်းကမ္ဘောဒီးယားဆူရကိုတိုက်တွန်းခဲ့ပါတယ်
ကွယ်လွန်ခဲ့ပြီဖြစ်တဲ့ဂျပန်ဧကရာဇ်ဟီရိုဟီတိုရဲ့ဒုတိယကမ္ဘာစစ်ကာလအကြောင်းမှတ်တမ်းစာမူကိုဝယ်ယူခဲ့တဲ့ဂျပန်အလှပြင်ခွဲစိတ်ဆရာဝန်ကနာဇီဂျာမနီနဲ့ဂျပန်အင်ဖိုင်ယာတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကျူးလွန်တာတွေကိုညှင်းဆို့တဲ့အတွက်ကြောင့်ဝေဖန်ရှုတ်ချခံရပါတယ်။ဒီလက်ရေးမှတ်တမ်းကိုတော့ဒေါ်လာ 2,300 ခွဲနဲ့ကာတူယာတာကာဦးကနယူးယောက်မြို့ဘိုဟန်စ်လေလံပွဲကနေမနေ့ဗုဒ္ဓဟူးနေ့ကဝယ်ယူတာဖြစ်ပါတယ်။ဂျပန်ဧကရာဇ်ဟီရိုဟီတိုရဲ့အမှုထမ်းရဲ့သမီးကဒီလက်ရေးစာမှုကိုပိုင်ဆိုင်တာဖြစ်ပြီးဧကရာဇ်ရဲ့ပြောစကားအဖြစ်သိရှိထားကြတဲ့အကြောင်း AP သတင်းအေဂျင်စီကဖော်ပြပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အဲထဲမှပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာမှာစိတ်ဝင်စားနေတဲ့သတင်းတစ်ပုဒ်နဲ့စတင်ကြပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြားအငင်းပွားနေတဲ့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သမ္မတထရမ့်ကအသိအမှတ်ပြုဖို့ဆုံးဖြတ်လိုက်တဲ့အပေါ်အာရဗ်နိုင်ငံတွေသာမကဥရောပနဲ့အခြားနိုင်ငံတွေကပါပြစ်တင်ဝေဖန်နေကြပါတယ်သမ္မတထရမ့်ကတော့အခုလိုအတိအမှတ်ပြုသင်ခဲ့တာကြာပါပြီလို့ဗုဒ္ဓဟူးနေ့ကမေကွန်းထဲမှာပြောသွားပါတယ်။အစ္စရေးကိုအမေရိကန်ကပေးခဲ့တဲ့ကတိကိုအရင်သမ္မတတွေကလိုက်နာဆောင်ရွက်ဖို့22နှစ်ကြာပြက်ကွက်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဂျေရုဆလင်နဲ့ပတ်သက်လို့အငင်းပွားမှုတွေကရှိနေဆဲဖြစ်ပြီးဒီကိစ္စကအစ္စရေးနဲ့ပါလက်စတိုင်းတို့ကြားမှာသာစိတ်သက်ညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့အများကယူဆထားကြတာပါ။ဆလီတာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူတွေတင်ပြပါမယ်။
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုဖို့အမေရိကန်သမ္မတကဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့ထင်မှတ်ထားတဲ့အတိုင်းပဲပါလက်စတိုင်းနဲ့ဒီကမ္ဘာတဝန်းကပါလက်စတိုင်းကိုထောက်ခံသူတွေမကြေမနက်ထုတ်ပြန်ခဲ့ကြပါဗျ
။ He is appeasing religious extremism here.
ဒီမှာဟိုမှာရှိနေကြတဲ့ဘာသာရေးအဆုံးရောက်တွေကိုသူကနှိမ့်သိမ့်နေတာပါ။ဒေသတွေငြိမ်းချမ်းရေးအလားအလာတွေဆုံးသက်သွားအောင်လှုပ်လိုက်တာပါပဲ
။အမေရိကန်အစ္စလာမစ်ဆက်ဆံရေးကောင်စီကနီဟတ်အဝတ်ပြောသွားတာပါ။သမ္မတထရမ့်ရဲ့လှုပ်ဆောင်ချက်ကြောင့်ပါလက်စတိုင်းနဲ့အစ္စရေးကိုနှစ်နိုင်ငံအဖြစ်အတူရှင်တွဲနေထိုင်ရေးဆိုတဲ့အဖြေရှာကြိုးပမ်းမှုပေါ်ထိခိုက်လာမှာဆိုရင်နေကြပါတယ်။ဂျေရုဆလင်မြို့နယ်ပတ်သက်လို့အစ္စရေးနဲ့ပါလက်စတိုင်းကြားတိုက်ရိုက်ဆွေးနွေးညှိနှိုင်းမှုတွေနဲ့သာအဖြေရှာဆွေးနွေးကြရမှာဖြစ်ပြီးတစ်ဖက်တည်းကနေဆုံးဖြတ်လှုပ်ဆောင်တာဟာငြိမ်းချမ်းရေးကြိုးပမ်းမှုကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတိပေးပြောဆိုထားတာပါ။
Do everything in my power to support Israeli and Palestinian leaders.
Israeli and Palestine ခေါင်းဆောင်တွေကြားအတိတ်ပဲပြေးသွားတဲ့ဆင်းရဲညှိနှိုင်းမှုတွေပြန်လည်စတင်နိုင်အောင်ကျွန်တော်တာဝန်ယူဆောင်ရွက်နိုင်တာအားလုံးလုပ်သွားပါမယ်။
သမ္မတထရမ့်ရဲ့လောက်ရက်ကအရှေ့လေပိုင်းဒေသညီငယ်ရေးလုပ်ငန်းစဉ်တွေမှာအမေရိကန်ပါဝင်မှုအခမ်းအနားကိုဖျက်ဆီးပစ်လိုက်ကြပဲလို့ပါလက်စတိုင်းစစ်ဆေးညီနက်ရေးအဖွဲ့အကြီးအကဲကပြောပါရယ်
He is in total violation of international law, human rights.
လူခွင့်နဲ့နိုင်ငံတကာဥပဒေကိုသူအပြည့်အဝချိုးဖောက်လိုက်တာပါ။ပါလက်စတိုင်းနဲ့အစ္စရေးကြားကနိုင်ငံရေးပြည်ပခါကိုဘာသာရေးပြည်ပခါတခုဖြစ်အောင်လုပ်လိုက်တာပါပဲ
။ဂျေရုဆလင်ကိုအစ္စရေးမျိုးတော်အဖြစ်ပါလက်စတိုင်းတွေကလက်ခံမှာမဟုတ်တလို့အခုထရမ့်ရဲ့ဆုံးဖြတ်ချက်ကအမေရိကန်ဥဆောင်တဲ့ညီညွတ်ရေးလုပ်ငန်းစဉ်အဆုံးသတ်မှုအချက်ပြလိုက်တာဖြစ်တဲ့ဆိုတာကိုလေ့လာသုံးသပ်သူတချို့ကလည်းသဘောတူပါတယ
်။ The Palestinian public wouldn't allow it.so any
Palestine ပြည်သူတွေကဒါကိုလက်ခံမှာမဟုတ်ပါဘူးဒီလိုလုပ်ဖို့ချိုးစားတဲ့ဘယ် Palestine ခေါင်းဆောင်ကမှသူတို့အတိမတ်ပြုတ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး American ဥဆောင်တဲ့ညီညာရေးလုပ်ငန်းစဉ်ကတော့အဆုံးသတ်သွားပြီလို့ကျွန်တော်ထင်ပါတယ
် Washington မြို့မှာရှိတဲ့ Orthodox Jewish လှူရှားမှုအဖွဲ့အကြီးအကဲ Nathan Diamond ကတော့ Jerusalem ကို Israel မြို့တော်ဖြစ်အတိမတ်ပြုတာဟာညီညာရေးလုပ်ငန်းစဉ်တွေပြန်လည်နှုတ်ထလာအောင်လှုပ်ဆောင်ရကြတယ်လို့ VOA ကပြောပါတယ
် Announcement by President Trump today and the start of the process towards relocating the embassy sends a very important message to the Palestinians and the others.
တိုင်းနဲ့ချင်းရချင်းနဲ့တန်ရုံရွှေပြောင်းနေရချမှုတွေစလိုက်တာပါလက်စတိုင်းနဲ့တခြားသူတွေအရေးကြီးတဲ့သတင်းစကားပါးရောက်ပါတယ်ဘေးထွက်နေမယ်ဆိုရင်ကိုယ့်အတွက်အခြေပြတ်သွားဖို့သာရှိပြီးလက်ရှိချင်းတွေကဒီတိုင်းဆက်သွားနေမှာမဟုတ်ဘူးဆိုတော့ပါပဲဆိုတော့သူတို့အနေနဲ့လမ်းရှာကြရပါလိမ့်မယ်အရင်ဆုံးတော့ညီငယ်လုပ်ငန်းစဉ်ကိုထိခိုက်နေတဲ့လိုရက်တွေကိုလည်းအဆုံးသတ်ရပါလိမ့်မယ
်အစ္စရေးမှာရှိတဲ့အမေရိကန်တန်ရုံကို Tel Aviv မြို့ကနေ Jerusalem မြို့ကိုပြောင်းရွှေ့နိုင်တယ်ဆိုတော့1995ခုနှစ်အမေရိကန်ဥပဒေထဲမှာဖော်ပြထားတာပါဒါပေမဲ့ထရမ့်မတိုင်ခင်အရင်သမ္မတတွေကတော့လုံခြုံရေးအရာစိုးရိမ်မှုတွေကြားမှာဒီလိုပြောင်းရွှေ့မှုကိုရွှေ့ဆိုင်းထားခဲ့ကြတာဖြစ်ပါတယ်ရှင
်မက်ကင်ဖြူတွေပြောပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ခဲ့တာကိုပြစ်တင်ရှုတ်ချပြီးတိုက်ခိုက်မှုတွေအဆုံးသတ်ဖို့လူအခွင့်အရေးစာနာထောက်ထားမှုတွေကိုချက်ချင်းပေးဖို့ခွင့်ပြုဖို့အတွက်တိုက်တွန်းတဲ့အစိုးပြုချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှာဗိုလ်တူးနေကအတည်ပြုလိုက်ပါတယ်အကြောင်းစုံကိုတော့ဒေါ်လလတန်းကတင်ပြမှာဖြစ်ပါတယ
် On this vote the yeas are 423 the nays are 3 2/3 being in the affirmative the rules are suspended and the concurrent resolution is agreed to and without objection the
ဒီမဲခွဲဆုံးဖြတ်မှုမှာထောက်ခံမဲ423မဲကန့်ကွက်မဲ3မဲနဲ့သုံးပုံနှစ်ပုံကထောက်ခံတဲ့အတွက်စီမင်းတွေကိုဆိုင်ငံကအဆိုပြုချက်ကိုခေါင်းစဉ်ပြင်ဆင်ချက်နဲ့အတူတည်ပြုလိုက်တဲ့အကြောင်းအောက်လွှတ်တော်ကဗိုလ်ထုနေ့ကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်အောက်လွှတ်တော်ရဲ့အဆိုပြုချက်အမှတ်90လို့အမည်တပ်ထားတဲ့ဒီအဆိုပြုချက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့မြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့အပြင်ဒုက္ခသည်တွေထံလူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပြန်ပို့ဆောင်ခွင့်ပြုဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒီဆိုပြုချက်ကိုနယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဂျိုးခရော်လီနဲ့အိုဟိုင်ယိုရီပပ်ဘလီကန်အောက်လွှတ်တော်မှစတီးဗ်ရှာဘတ်တို့ကပူးတွဲရေးဆွဲခဲ့ကြတာဖြစ်ပါတယ်။ဒီဆိုပြုချက်မူချက်မှာမှတ်တမ်းတင်ထားချက်အရာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့နောက်ပိုင်းအာဆာရိုဟင်ဂျာအကြမ်းဖက်သမားတွေတိုက်ခိုက်မှုကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးမြန်မာလူကြုံရေးတပ်တွေတိုက်ခိုက်မှုကိုပြစ်တင်ရှုံချထားပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုထားပါတယ်။ဒုက္ခသည်တွေကိုလက်ခံတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်ကြောင်းဖော်ပြထားပြီးအာဆာရိုဟင်ဂျာအကြမ်းဖက်တိုက်ခိုက်သူတွေကိုလည်းပြစ်တင်ရှုတ်ချထားပါတယ်။ဒါပေမဲ့လို့ဒီလိုတိုက်ခိုက်မှုတွေကိုလက်တုံ့ပြန်ရမှာအရက်သားတွေပေါ်လူခွင်းကျူးလွန်ချိုးဖောက်မှုတွေကိုပြစ်တင်ဝေဖန်ထားပါတယ်။ဒါအပြင်ကော်ဖီအာရန်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းလိုက်နာဖို့နဲ့ဒုက္ခသည်တွေနဲ့အိုးအိမ်မဲ့ဖြစ်ကြသူတွေထံလူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပေးပို့ခွင့်ပြုဖို့နှင့်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုဆေလွတ်ဖို့တောင်းဆိုထားပါတယ်။ချိန်ထဲမှာပဲမြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ပြုရေးအတွက်ရခိုင်ပြည်နယ်မှာမတည်ငြိမ်မှုတွေဖြစ်စေတဲ့ဥပဒေတွေနဲ့ policy တွေကိုပြုပြင်ဖို့လည်းမြန်မာစစ်တပ်နဲ့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒါအပြင်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေအပါအဝင်ဒီလူခွင့်ရေးကျူးလွန်ချိုးဖောက်သူတွေပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ဖို့လေအမေရိကန်သမ္မတကိုအဆိုပြုချက်မှာတိုက်တွန်းထားပါတယ်။ဒီအဆိုပြုချက်ကိုဒီဇင်ဘာ5ရက်အင်္ဂါနေ့ကအောက်လွှတ်တော်မှာအခြေတင်ဆွေးနွေးခဲ့ကြရမှာမ မြန်မာနိုင်ငံအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံရှိရိုဟင်ဂျာဒုက္ခသည်စခန်းတို့ကိုတွားရောက်ခဲ့တဲ့မင်းနီဆိုတာပြည်နယ်ကဒီမိုကရက်အောက်လွှတ်တော်မှဘက်တီကော်လမ်ကအခုလိုတိုက်တွန်းသွားပါတယ
် I saw people suffering in both Burma and in Bangladesh and the suffering must come to an end
လူတွေဒီဒုက္ခခံစားနေကြရတာကိုကျွန်မမြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်မှာပါတွေ့ကြရပါတယ်ဒီဒုက္ခခံစားမှုတွေဟာအဆုံးသတ်ဖို့လိုပါတယ်သူတို့အားလုံးတောင်းဆိုနေကြတာကတော့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာလူအဖွဲ့အစည်းကသူတို့တွေတဲ့တရားဥပဒေနီလန်တကျဖြစ်စေဖို့ကူညီပေးနိုင်ဖို့ပဲဖြစ်ပါတယ်။ဒါကြောင့်ဒီနေ့ဘဲခွဲဆုံးဖြတ်တဲ့အဆိုပြုချက်ဟာဒီတောင်းဆိုချက်ရဲ့အစပထမပဲဖြစ်ပါတယ်လို့အောက်လွှတ်တော်မှကော်လမ်ကတင်ပြသွားတာဖြစ်ပါတယ်။ဒီအဆိုပြုချက်ကိုအင်္ဂါနေ့ကမဲခွဲဆုံးဖြတ်ရမှာ၃ပုံ၂ပုံကထောက်ခံသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လို့လေတရားဝင်မဲခွဲဆုံးဖြတ်ပြီးမှတ်တမ်းတင်ခဲ့တာကတော့ဒီဇင်ဘာ6ရက်ဗုဒ္ဓဟူးနေ့ကပဲဖြစ်ပါတယ်။ပြီးကြတဲ့လကလည်းတန်ခါပိတ်ဆို့မှုတွေချမှတ်ရေးအတွက်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီထိပ်တန်းဖွဲ့ဝင် Elliot Engel နဲ့ Republican အမတ် Steve Shepard တို့ပူးတွဲတင်သွင်းခဲ့တဲ့မူကြမ်းတရားမှာမြန်မာစစ်တပ်နဲ့အမေရိကန်စစ်တပ်ဆက်ဆံရေးဖျက်တောက်ဖို့အပြင်မြန်မာစစ်တပ်ကထောက်ပံ့တဲ့ကုန်ထုတ်လုပ်ငန်းတွေပေါ်ပြင်းထန်တဲ့တန်ခါပိတ်ဆို့မှုတွေချမှတ်ဖို့လည်းတိုက်တွန်းထားပါတယ်။လာဒူထက်လွတ်တော်မှာလေ Arizona ပြည်နယ်က Republican ဝိုင်းရင်လွတ်တော်အမ John McCain နဲ့ Indiana ကထက်လွတ်တော်မှာ Todd Young အပြင် Democrat ထက်လွတ်တော်မှာ Illinois က Dick Durbin နဲ့ Maryland ပြည်နယ်ကထက်လွတ်တော်မှာ Ben Cardin တို့ပူးတွဲပြီးစင်တူရွတ်မှမူကြမ်းတရားကိုတင်သွင်းခဲ့ကြပါတယ်။လက်ရှိ American လွတ်တော်မှာဥပဒေပြူရေးနဲ့ပတ်သက်လို့ရဲပေါင်း6ရက်သားကြံတော့တဲ့အတွက်အစိုးရ budget အသုံးစရိတ်ဆွေးနွေးမှုတွေကိုဦးစားပေးရမှာဖြစ်တဲ့အတွက်ကြောင့်လေခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့အတီးပြုတဲ့အဆိုပြုချက်တွေကိုရှေ့ဆက်လှုပ်ဆောင်နိုင်ဖို့ကနောက်နေမှာပဲဖြစ်နိုင်မဲ့လာလာရှိတဲ့အကြောင်းလေးခန့်မှန်းကြပါလိမ့်ရှင
်ဒါတော့ဒေါ်လာအတန်တင်ပြခဲ့တာဖြစ်ပါတယ်လာမယ့်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကြည့်အောင်ပါ
လာရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်သစ်ကိုပြုပြမှုသတင်းပတ်အနည်းငယ်ပဲကျမတော့တယ်ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နှစ်ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲသောရရှင်တွေကိုဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့အမျိုးသမီးရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပါမယ်။အသက်15နှစ်အရွယ်မှာအိမ်အောင်ပြုဖို့ဖိအားပေးမှုကိုတွန်းလှန်ညှဉ်းဆန်းခဲ့တဲ့မာလာဝီနိုင်ငံကမိန်းကလေးငယ်တူဦးကတော့အခုတော့ချို့တဲ့တဲ့မိန်းကလေးငယ်တွေအတွက်အခမဲ့ပညာသင်ကြားပေးနေတဲ့အထက်တန်းကျောင်းဖွင့်လှစ်ဆောင်ရွက်နေပါတယ်မာလာဝီနိုင်ငံကမိန်းကလေးငယ်တွေရဲ့ထက်ဝက်ကျော်ကအထက်တန်းကျောင်းမပြီးခင်အိမ်အောင်ပြုရသူတွေဖြစ်ပါတယ်မာလာဝီနိုင်ငံမြို့တော်ကနေပြီးတော့စင်ဂျီဘုံကနေပေးပို့လာတဲ့ဒီ Landmark Masina ရဲ့ပေးပို့တဲ့သတင်းလွှာကိုမတ်သိင်ကြီးထိုက်ပြောပြမှာဖြစ်ပါတယ်
အစီခနာပါဦးလန်ဒိုဒါမှမဟုတ်လေ Girls on the Move အထက်တန်းကျောင်းကချို့တဲ့မိသားစုတွေကမိန်းကလေးငယ်တွေအတွက်တော့မျှော်လင့်ချက်သင်္ကေတဖြစ်ပါတယ်။ဒီကျောင်းကိုတက်ရောက်နေတဲ့ Emily Galata ကအခုလိုပြောပါတယ
်။ Ineo Mogoro Angasa Ganata Gondivia
ကျွန်မမိဘတွေကဆင်းရဲပြီးအလုပ်လည်းမရှိတော့အထက်တန်းပညာရေးအတွက်ငွေမသက်နိုင်ဘူးလေ။သူတို့ကဝင်ငွေမကောင်းတဲ့လဲလုပ်သားတွေပါ
။ Emily အပါအဝင်မိန်းကလေးငယ်တွေအခမဲ့ပညာသင်ကြားနေကြတဲ့အဲ့ဒီကျောင်းကတော့memory chaziza မယားစနီတီထောင်ထားတာပါသူမကတော့မိဘတွေဆုံးပါသွားပြီးနောက်ပိုင်းအိမ်တောင်ပြုဖို့ဆွေမျိုးတွေရဲ့ဖိအားပေးမှုကိုကြံ့ကြံ့ခံညှင်းဆန်ခဲ့သူပါသူမကအခုလိုပြောပါတယ်
They never came direct to me like memory is supposed to get melee.
Memory အိမ်အောင်ပြုတ်ဖို့အချိန်တန်ပြီလို့ကျမကိုသူတို့ကတိုက်ရိုက်ပြောတာမျိုးမဟုတ်ပါဘူး။ဒါပေမဲ့ကျမအိမ်အောင်ပြုတ်တယ်ဆိုတာမျိုးစကားဦးတန်းပြီးတော့ပြောခဲ့ကြတာပါ။အဲ့လိုအချိန်ဆိုရင်ကျမကမတ်တက်ရက်ပြီးတော့အိမ်အောင်မပြုတ်ဘူးလို့ညင်းခဲ့တာပါ
။ဒါပေမဲ့နောက်3နှစ်အကြာမှာတော့ memory ကိုအထက်တန်းចောင်းစီရိတ်ပေးနေတဲ့ဦးလေးဖြစ်သူဆုံးပါသွားခဲ့ပြီးနောက်မှာတော့ចောင်းကထွက်ပြီးအဖိုးဖြစ်သူနဲ့နေထိုင်ခဲ့ရပါတယ်။အခမဲ့အကြောင်းကိုတီထောင်သူ memory ကအခုလိုဆက်ပြောပါတယ
် I was the only girl in the village and when I asked about
ရွာလေးမှာမိန်းကလေးဆိုလို့ကျမတယောက်ထဲပါတခြားမိန်းကလေးတွေဘယ်ရောက်သွားတာလဲလို့မေးကြည့်တော့အားလုံးအိမ်အောင်ပြုတ်သွားကြပြီတဲ့ပြီးတော့ကျမကိုလည်းမကြခင်အိမ်အောင်ပြုတ်သွားမှာပဲလို့သူတို့ကထင်ခဲ့ကြပါတယ
်ဒါပေမဲ့လည်းအဲ့ဒီဒေတာကမိန်းကလေးအထက်တန်းကျောင်းမှာလှုပ်အားပေးဆရာမအဖြစ်နဲ့စပြီးတော့အလုပ်လုပ်ခဲ့တာပါအဲ့ဒီမှာကနေဒါကလောအားပေးဆီယမတအုပ်နဲ့ရင်းနှီးပြီး memory college တက်နိုင်ဖို့ထောက်ပံ့ကြေးရအောင်ကူညီပေးခဲ့ပါတယ်။ Bible study နဲ့ဘွဲ့ရပြီးတဲ့နောက်မှာတော့ကနေဒါနိုင်ငံသူမိတ်ဆွေ Christy Johnson နဲ့အတူမိန်းကလေးအထက်တန်းကျောင်းကိုဖွင့်လှစ်ခဲ့ပါတယ်။ကျောင်းရံပုံငွေကတော့ကနေဒါနိုင်ငံက Rotary အဖွဲ့တွေထံကနေအများစုရတာပါ။2008ခုနှစ်ကျောင်းစာဖွင့်ခဲ့တဲ့ကဆိုရင်မိန်းကလေးငယ်800ကျော်ပညာသင်ကြားခွင့်ရခဲ့ပြီးဖြစ်ပါတယ်။တချို့ကကျောင်းမှာဆရာမတွေအဖြစ်ပြန်လည်လုပ်ကင်ညာပြီးတချို့ကတော့တက္ကသိုလ်ဘွဲ့ရတွေဖြစ်ကုန်ကြပါပြီ။အဲ့ဒီကျောင်းမှာတက်ပြီးတက္ကသိုလ်ဘွဲ့ရတူဖြစ်လာတဲ့မနာစီဆက်မြွေကတော့အခုလိုပြောပါတယ
်။ If I do not have APU there for me, it means that by now I would be
အဲ့ဒီကျောင်းသာမတက်ခဲ့ရလို့ရှိရင်အခုကျမကအိမ်ထောင်ကျပြီးကလေးတွေရပြီးအင်ရှင်မဖြစ်နေပြီပေါ့။နောက်ဝမ်းရည်အတွက်လဲရလောက်ရမှာပေါ့။ကျမအဲ့ဒီလိုဘွားမျိုးမဖြစ်ချင်ပါဘူး။
အမေရိကန်ပြည်ထောင်စုအိုကလာဟိုမာတက္ကသိုလ်ကနေစီးပွားရေးဘွဲ့ရတကူဖြစ်တဲ့ဆင်မြွေကတော့သူတေတာကလူတွေအလောက်ရာရေးကူညီပေးနိုင်ဖို့စတင်ဆောင်ရွက်နိုင်ရေးစီစဉ်နေပါတယ်။မယားစနီကတော့အလားတူကြောင်းနေထပ်ဖွင့်ဖို့စီစဉ်ထားသလိုမိန်းကလေးတွေအကျိုးအတွက်ကောလိပ်ဖွင့်ဖို့တောင်းမှစိတ်ကူးနေတာဖြစ်ပါတယ်ရှင
်။မတ်တင်ဂီတာရဲ့တင်ပြချက်ဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင့်တင်ညာအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာဒီကနေ့ည9နာရီနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့ကျမဟိကန္တာဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်
ကျေရွှေစင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိမှတ်ပြုလိုက်တယ်လို့တခြားနိုင်ငံတွေလည်းလိုက်ပါဆောင်ရမယ်ဆိုတော့တန်တရားမရှိတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပဲပြောလိုက်ပါတယ်တယ်လီဗီမှာရှိတဲ့အမေရိကန်တန်ယုံကိုကျေရွှေစင်ကိုပြောင်းရွှေ့ပြီးနောက်တခြားနိုင်ငံတွေလည်းလိုက်ပါပြောင်းရွှေ့ကြမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျေရုစလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီးဆက်စုနှစ်နဲ့ချီကျင့်သုံးလာတဲ့အမေရိကန်ရဲ့မူဝါဒကိုပြောင်းလဲလိုက်ကြောင်းမနေ့တုန်းကပဲအင်ဗျူရိုကနေကြေညာလိုက်တာပါတယ်လီဗီမှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုစလင်ကိုပြောင်းဖို့နိုင်ငံခြားရေးဝန်ကြီးဌာနကိုညွှန်ကြားထားကြောင်းလည်းမနေ့တုန်းက17မိနစ်ကြာမင်းကုန်းမှာပြောဆိုခဲ့ပါတယ်အမေရိကန်ရဲ့ကြေညာချက်ထွက်ပေါ်ခဲ့ပြီးနောက်မှာပဲအနောက်ဘက်ကမ်းခြေဒေသမှာပါလက်စတိုင်းတွေကစိုင်းတွေကျောင်းတွေပိတ်လိုက်ကြပြီးဒီကနေ့ဆန္ဒပြနေကြသလိုဟားမတ်စ်စစ်သွေးကြွအဖွဲ့ကလည်းလက်နက်ကင်လှုပ်ရှားမှုတွေလုပ်ဖို့စော်ဩလိုက်ပါတယ်ကရိုသမဂ္ဂဒွေးမှုချိုအန်တိုနီယိုကူတာရက်စ်ကတော့အမေရိကန်ဂျေရုစလင်ကိုအစ္စရေးအမျိုးတော်ဖြစ်ကျင်းညာလိုက်တာနဲ့ပတ်သက်လို့စည်းရေးထားပြီးတန်ကြီးခံမှုတိုက်တွန်းခဲ့ပါတယ်။အစ္စရေးနဲ့1989ခုနှစ်မှာငင်းချိုင်းစာချုပ်ကိုပထမဆုံးအာရဗ်နိုင်ငံတနင်္ဂနွေဖြစ်တဲ့လက်မှတ်ရေးထိုးခဲ့တဲ့အီဂျစ်နိုင်ငံကလေသမရထရန်ဆုံးဖြတ်ချက်ပေါ်မှာရှုတ်ချလိုက်ပါတယ်။ပြည်သူသမရအမန်နျူအယ်မက်ခရွန်ကတော့မြန်မြန်ဆန်ဆန်ပဲပြစ်တင်တုံ့ပြန်ခဲ့တာပါ။နယူးယောက်မြို့ထရန့်တာဝါမှာပြီးခဲ့တဲ့နှစ်ထဲရုရှားနဲ့တွဲဆုံခဲ့တာနဲ့ပတ်သက်လို့ဒေါ်နယ်ထရန့်ဂျူနီယာဖခင်ဖြစ်သူဒေါ်နယ်ထရန့်နဲ့ဆွေးနွေးခဲ့တာတွေကိုလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်ရမှာဖြေကြားဖို့ညှင်းဆန်သွားပါတယ်။ဒေါ်နယ်ထရန့်ရဲ့မက်ဆက်စီဝေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆွေးနွေးမှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်တွေကတော့မေးခွန်းအများစုကိုဒေါ်နယ်ထရန့်ဂျူနီယာဖြေကြားသွားပြီးမဲ့ရုရှားနဲ့တွေ့တာကိုမေးမြန်းရမှာတော့ဖြေကြားဖို့ညှင်းဆန်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ1925တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.